ဟုတ်ကဲ့ဒီကနေ့မြို့သားလွတ်တော်မှာဆရာဆွေးနွေးတင်ပြတဲ့ရက်ွက်ချင်းရွာအုပ်ချုပ်ရေးမှုတွေကိုဒီမဲဆန္ဒနဲ့တင်မြှောက်ဖို့ဆိုတဲ့ကိစ္စကိုဆရာနည်းနည်းရှင်းပြပေးပါလားရှင့
်အုပ်ချုပ်ရေးမှုကိုဘယ်လိုရွေးမလဲဆိုတဲ့အခါမှာစီရင်ကောင်းတာတစ်ချက်နော်စီရင်ကောင်းတွေဥမာစီကုချင်းစီဦးတက်လာတယ်ဗျာအဲဒီစီဦးကိုအချင်းချင်းပြန်ပြီးနေပေးရွေးချင်ပြီးကမှလေကြည့်တဲ့ဖို့ကတကူကိုရွေးမယ်ဆိုတဲ့ဥစ္စာဟာဟုတ်ပြီစီရင်ကောင်းကုနာလို့ကြည့်တဲ့ဖို့ရဲ့ကုနာလို့ဘုံဘက်ကကိုဘယ်လောက်ကလာပြီးကျွန်တော်လူထုကယုံရမလဲဆိုတဲ့ပိုင်းလည်းရှိတယ်အဲဒါကြောင့်မလို့လူထုကသူတို့ကကျေးရွာအုပ်စုတွဲမှာရှိတဲ့ရက်ွက်တွဲမှာရှိတဲ့အင်တာအုပ်စု90ရာခိုင်နှုန်းကျော်ကနော်ကြီးကြပ်ရဲ့အဖွဲ့မှာကရွေးတဲ့စီရင်ကောင်းတွေအပြင်တခြားအပြိုင်တင်နိုင်တဲ့ပုဂ္ဂိုလ်ရှိရင်နော်ဒီလက်မှတ်အင်တာအုပ်စု90ရာခိုင်နှုန်းကျော်လို့ရှိရင်ပင်ခွင့်ရှိတယ်ဆိုတဲ့အခုကိုကျွန်တော်ကထိပ်ပေးပြင်တဲ့အကြောင်းကိုနော်ဆွေးနွေးပါလေပြန်ပြီးကမှအင်တာအုပ်စု90ရာခိုင်နှုန်းကျော်ကဒီလက်မှတ်ရေးထိုးပြီးကမှမိမိတို့ရွေးချယ်တင်ရောက်ထားတဲ့ရက်ွက်အုပ်စုရဲ့ပုံပေါ်ယုံကြည်မှုရှိတော့ဘူးလို့ကျွန်တော်ကဒီဘာပေါ်မြို့နယ်ဥချိုးရုံကိုတင်ကြလို့ရှိရင်မြို့နယ်ဥချိုးရုံကရက်သေးရမယ်ဆိုတော့အဖက်ကလေးတစ်ပိတ်ပါထိသေးပါပေါ့နော်အဲ့ဒါလေးကိုတင်ပါတယ်အင်ထောင်စုတစ်ခုလေးမှာရှိတဲ့နိုင်ငံသားတိုင်းပေါ့ဗျာရက်ကွက်မှာတဲ့နိုင်ငံသားတိုင်းဟာမိမိရက်ကွက်ကိုဥချိုးမယ်ဥချိုးရုံကိုမိမိတို့ဘာသာရွေးချယ်ဖို့တည်ရဆိုတဲ့ဥစ္စာကိုကျွန်တော်ကတင်ပါတယ်အဲ့လိုပဲမြို့ဒီကျွန်တော်တို့နိုင်ငံရဲ့တနန်းတရားမှာဟိုလောင်ကစားတွေနော်လက်ရှိကျေးရွာတိဖြစ်နေသလိုဝိရစီဝါနဲ့ပတ်သက်တဲ့ပြဿနာတွေကလည်းရှိတဲ့အခါမှာအခုတို့ကျွန်တော်တို့ရွေးချယ်ပေးခဲ့တဲ့လူထုကိုယ်စားလှယ်အစ်မဖြစ်လာနိုင်တဲ့ဟိုဟာတော့ကလုတ်ပိုင်ခွင့်ကိုကျွန်တော်တို့ပေးတာရှိပါတယ်။အဲအဲ့လိုနာမည်ကြိုကြားတဲ့အင်္ဂလိပ်ကိုရှာဖွေခွင့်တို့ဝရမ်းထုတ်ခွင့်တို့ကိုလည်းကျွန်တော်တို့အားနည်းမယ်ဆိုတဲ့သဘောပါ။အဲ့ဒါလေးကိုကျွန်တော်တို့ဖြည့်သွင်းဆွေးနွေးပါတယ်
။ဟုတ်ကဲ့ဒီဥပဒေမူကြမ်းကဒီအရင်ဆွေးနွေးတုန်းကသဘောထားကွဲလဲတာတွေရှိတယ်လို့သိရပါတယ်ဆရာ
။အမြင်ကွဲတာကဒီတော့ citizenship ကိုအမျိုးသားလက်တော်ကမပေးဘူးဗျ။ဒီလိုတော့ကဒီရေးဝန်ကြီးဌာနကပုံမှန်46ခုအခန်း16ခုနဲ့တင်ပြခဲ့တဲ့ဥပဒေကြမ်းကိုဒီလိုတော့ကအခန်း17စနစ်မှာတရားဥပဒေပေါင်နဲ့ပေါ့နော်တရားစီရင်ရေးအရာတရားရုံးတို့ရဲ့လွတ်ပိုင်ခွင့်လေးကိုကျေးရွာအုပ်ချုပ်ရေးမှုတို့ပေးထားတဲ့ဥစ္စာနဲ့ရိုးထွေးနေတာမို့လို့အဲ့ဒီဒီလိုတော့ကတော့ဒီအခန်း17စနစ်ဟာနော်ဒါတရားစီရင်ရေးပေါင်ဖြစ်တယ်တရားရုံးတွေကစုပြန်ဟာမို့လို့ဒါကြည့်ရအောင်ဥချုပ်ရေးမှုလို့ပေးမထားသင့်ဘူးပေးရလို့ရှိရင်မြင်းကိုဂျိုတက်တယ်လို့ဖြစ်သွားမယ်ဆိုပြီးကမှလေအဲ့ဒီမှာပါတဲ့ပုံမှန်တော်တော်များများကိုဖြုတ်ထားခဲ့ပါလေအဲ့ဒီပုံမှန်တွေကိုပဲအမျိုးသားလက်ထက်ရဲ့ဥပဒေကြမ်းကိုပြန်ထည့်တာရှိတယ်အဲ့ဒီမှာအမြင်ချင်းအမျိုးသားလက်ထက်မှာမတူကြတော့ဘူးပေါ့တော့ကျွန်တော်ဆိုတော့အဲ့ဒါကြောင့်မလို့ခုလိုပြန်ဆွေးနွေးတဲ့15ဥရဲ့အဆိုတွေတင်းမှလည်းတချို့ကသဘောတူတာရှိတယ်တချို့ကသဘောမတူတာရှိတယ်အဲ့ဒါတွေကိုပြန်လည်သုံးသပ်ပြီးခါမှသူကလူသားလက်ထက်ကိုပြန်တင်ရပါဦးမယ်
ဒီဥပဒေမူကြမ်းဆရာဟိုအောက်ခြေမှာလေဟိုဘလောက်ထိများပြဿနာရှိနေလို့ပါလဲရှင
့်ကျွန်တော်တို့ပြောတာကဒီရက်ကျေးပုတ်ဆိုရေးမှုဆိုတာအမှန်တန်အခြေခံကြတယ်လေအဲ့တော့ဒီဥပဒေမဖြစ်ခင်ကလေးကနော်တချို့ပါတီတွေနဲ့လင်းဆက်တဲ့ပုဂ္ဂိုလ်တွေတချို့အာဏာပိုင်နဲ့လင်းဆက်တဲ့ပုဂ္ဂိုလ်တွေကိုရက်ကျေးအုပ်ချုပ်ရေးမှုခန့်တာရှိတယ်လေဆိုဒီရက်ကျေးအုပ်ချုပ်ရေးမှုကအခြေခံကြဆုံးမှုလို့အမှန်တန်နော်တည်ဝဝနဲ့လေကျွန်တော်တို့ဒီပြန်ပြန်လည်စဉ်းစားသုံးသပ်ပြီးခါမှစကလုံးတစ်လုံးချင်းလောက်ပိုင်ခွင့်တစ်ခုရှိပြည်ဒီပုချိုရဲ့မတူရဲ့အရေးချင်းအစ်စ်မှန်ဖို့ဗျာဖြစ်နိုင်တဲ့အရေးချင်းတွေနောက်သူတို့ရဲ့တာဝန်နဲ့လောက်ပိုင်ခွင့်သူတို့တာဝန်လောက်ပိုင်ခွင့်ကိုဖောက်ပြက်လို့ရှိရင်ကျွန်တော်တို့ကဒီအရေးယူပိုင်ခွင့်ပြည့်ပြိုင်ခွင့်ဘာညာဆိုတာအမှန်တန်တိကျဖို့လိုတယ်နော်သူတို့ရဲ့တာဝန်ကိုကုနာလို့အကုန်လုံးကိုပေးလိုက်ပြန်ရင်လေနော်ရက်ကြီးမှာခေရဆိုင်ပြီးကမှလေအာဏာရှင်ဆန်သွားမှလေကြောက်တယ်သူတို့ဟိုတတန်းနှစ်ချိန်သုံးချိန်ပေးမိလို့ရှိရင်ကုနာဆိုတော့လေတကယ်အာဏာရှင်ဆန်ပြီးကမှဟိုပြဿနာဖြစ်မှလည်းကြောက်တယ်လက်နက်ကိုင်ပူစီမှာပါတဲ့ပုဂ္ဂိုလ်ပဲဖြစ်ခဲ့လို့ရှိရင်ဟိုကလက်နက်ကိုင်ပူစီတစ်ခုရဲ့လုတ်ပိုင်ခွင့်နဲ့ရက်ကြီးအုပ်ချုပ်ရေးမှုရဲ့လုတ်ပိုင်ခွင့်ကရိုးတွဲပြီးကြမှာလေလိုလားအဲ့ဒီအောက်ခြေမှာပြဿနာတွေဖြစ်သွားနေတာလည်းရှိတယ်အဲ့တော့ကိုကြီးတရားကောင်းဖို့လေလိုတယ်အဲ့ဒါကြောင့်ဥပဒေမှာအခြေခံလိုအပ်ချက်တွေကိုကျွန်တော်အသေးစိတ်သူ့အမြင်ကိုယ်အမြင်ပေါ့နော်လက်တော်ကိုယ်စားတူချင်းရဲ့အမြင်ဆိုတော့ဒီဟာနဲ့ပတ်သက်လို့ဆွေးနွေးကြတဲ့အပိုင်းမှာဥပဒေကြောင်းရလဲကျွန်တော်ပြန်လာလို့မဲ့ပို့လိုပါလိမ့်မယ်တော့ဥပဒေရဲ့အမြင်ဥပဒေသမားတို့ရဲ့အမြင်လည်းလိုပါလိမ့်မယ်အဲ့တော့ပူစည်းပုံကြည့်တာဥပဒေပေါင်းနဲ့မကြိုးလို့ပို့လို့လို့လေဒါတော့ကျွန်တော်တို့ဒီနေ့ဒီဂျုံတွေ့နေရတဲ့ရက်ကြီးအုပ်ချုပ်ရေးဘုံတို့ရဲ့နော်လက်ရှိလူလူရဲ့အမြင်နဲ့လေဟောတော့ကက်ညီဖို့လိုပြန်တယ်ဆိုတော့တို့တို့ခုလုံးရဲ့နော်ဒါပြည်သူ့အသံပြည်သူ့ဆန္ဒကိုကျွန်တော်တို့ပို့ကျူးနေတယ်ဆိုတော့ကျူးကျူးချက်နဲ့ဒီရက်ကြီးအုပ်ချုပ်ရေးဘုံဥပဒေရဲ့ကြက်ခန့်ချက်ဟာဥပဒေကိုပြန်ထားဖို့လိုမယ်ကျွန်တော်ကပြန်လည်သုံးသပ်ဖို့လိုမယ်အဲ့လိုပဲလူထုကမသိတဲ့အချိန်မှာဒီအုပ်ချုပ်ရေးမှုကိုလူထုကပြန်ဖြုတ်ချနိုင်ခွင့်အာဏာလူထုမှာရှိဖို့လိုပဲအဲ့ဒါကကျွန်တော်တို့သုံးသပ်တဲ့ချက်တွေပ
ါဒီကနေ့ဆွေးနွေးချက်ပေါ်မှာဆရာဆရာတို့လွတ်တော်ကိုယ်စားလှယ်အများစုရဲ့သဘောထားဘယ်လိုများရှိပါလဲရှင
့်အကုန်လုံးကနားထောင်ကြပါလေအကုန်လုံးရဲ့ဆန္ဒဟာကျွန်တော်တို့ဆွေးနွေးချင်းအားရောက်ဆွေးနွေးချက်တွေပို့လေအာယုံစုစိတ်နားထောင်ကြရင်အဲလွတ်တော်ရဲ့ဥက္ကဋ္ဌကြီးကလည်းထေချာနားထောင်ပါလေအဲ့ဒါကြောင့်လည်းဒီနေ့ကျွန်တော်တို့ဥပဒေကိုအတည်ပြုမယ်ဆိုတဲ့အာတင်နာမှာပါတဲ့ဥစ္စာတွေကိုဖျက်ပြီးကြပါမယ်လေဥပဒေကြံကုန်ပြီကကျန်လာသုံးသပ်ပါတင်တတ်တဲ့ဒီလိုပြောတယ် အဲ့လိုပဲဒီကျွန်တော်တို့15ဦးဆုံးဖြတ်ချက်တွေသူဆွေးနွေးချက်တွေနဲ့ပတ်သက်လို့ရောက်ရှိနေတဲ့ပြည်ထောင်စုဖက်တော်ရဲ့ပြည်ထောင်ဝန်ကြီးဘုတ်ကုတ်ကိုလည်းပြန်လည်ဆွေးနွေးခွင့်ကိုသူမပေးခဲ့ပါဘူးနားထောင်တာပဲရှိပါတယ်အဲ့တော့ကျွန်တော်တို့ဒီနောက်တာမြန်မာပြည်ထောင်စုရဲ့ဥပဒေကြမ်းကော်မတီရဲ့ဆုံးဖြတ်ချက်တွေဟာလည်းပဲဒီ15ဦးရဲ့အမြင်အပြင်တခြားဒီအမျိုးသားပြည်ထောင်စုမှရှိတဲ့ကိုယ်စားလှယ်တွေရဲ့အမြင်နဲ့လည်းထပ်တူကြအောင်သူပြန်လည်ရေးဆွေးကဲနော်ဒါဥပဒေကြမ်းဟာမကြမ်းရင်ဆွတ်တူတွေကိုပြင်ပါလိမ့်မယ်အဲ့ဒီကာလမှာလည်းဘုတို့ကိုကိုဟာလာနာထောင်ပါလိမ့်မယ်လွတ်တော်ဥဒါကလည်းပြန်လဲဆူဆီးပြီးခါမှာလေဒါလွတ်တော်အမတ်တွေစီကိုပြန်ပြီးခါမှာဒီရှာပြပါလိမ့်မယ်